ရှမ်းမြောက်ဘက်မှာအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကဒီကနေ့မှဆက်ပြင်းထန်နေသေးပဲလို့ TNL တောင်းတပ်ဖွဲ့ကပြောပါရယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဖော်ဆောင်လို့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအဟန့်တာဖြစ်စေပြီးတော့စစ်ပွဲတွေကိုအမြန်ဆုံးရပ်ပြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးပါဝင်တဲ့နိုင်ငံရေးအရာတွေးဆွဆွေးနွေးမှုတွေဖန်တီးပေးပါလို့တိုင်းရင်းသားကောင်းဆောင်တအူဖြစ်တဲ့နိုင်ဟန်သားကတိုက်တွန်းလိုက်ပါရယ်ဒီကြောင့်ပြည်စုံကိုမဆူမွန်ကဆက်ပြောပြပေးပါမယ်
ဟုတ်ကဲ့ပါအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ် KIA TLLA တအောင်းတပ်တွေနဲ့မြမတပ်မတော်တို့ကြားကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။အခုရက်ပိုင်းတွေမှာတော့ရှမ်းမြောက်ဒေသကွတ်ခိုင်နမ်ဆန်နမ်ခမ်းမြို့နယ်မိုင်ဝင်းနဲ့မန်တုံးဒေသတွေမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ TLLA တအောင်းတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်။
ကွတ်ခိုင်ဒေသမှာတိုက်ပွဲဖြစ်တယ်။ကွတ်ခိုင်ကြီးရောကွတ်ခိုင်အမျိုးနယ်ဒီပန်ကူကြီးရောနဲ့ပန်လုံးကြီးရောကြားမှာမတဘောတော့လေးပြင်းထန်တယ်မနေ့ရှင်းနိုင်လေးစင်ကားလောက်ကနေစားတယ်ဆနနိုင်တော်တိဘူတရှော့ဖြစ်တယ်သူစီကတော့တော်နီယာအနန္တော်လေးများတယ်အဲ့မှာ၂ရက်၃ရက်ဆက်တိုက်တောက်လျှောက်ပဲတို့လက်နက်ကြီးတွေနဲ့ဖြစ်တယ်တောက်လျှောက်ဒီမန်တုံဘဲကရောဒီလမ်းပြီးပြစ်တယ်ဒီနမ်ဆန်ဘဲရောလမ်းပြစ်တယ်အထူးသဖြင့်ကတော့နမ်ဆန်မျိုးအနောက်ချမ်းဘက်မှာအဲ့ဒီတမဦးတီမှာပြစ်တယ်ကျွန်တော်လှရှာမှုဒီတမကုန်လုံးတော်တော်များများတတ်နေဖြတ်နေတယ်အာတူစီလည်းတော့ရှောက်သူတို့ဒီတော်အတွင်းအထိပါသူတို့ဘုံလုံးလိုက်မှာတူစီလေးလိုက်တက်ခဲ့တယ
်ပြည်တွင်းငြိမ်းချမ်းရေးရနိုင်မှုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးဖော်ဆောင်နိုင်ဖို့ကြိုးစားနေပေမဲ့အခုလိုမျိုးတိုင်းရင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အနေအထားအပေါ်ပြည်လည်နိုင်အောင်ညှိနှိုင်းစေချင်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့နိုင်ဟန်သာကအခုလိုပြောပါတယ
်အေးကျွန်တော်ပြောချင်တာတော့လေရင်းချမ်းရေးကိုတိဆောက်ခြင်းရင်တစ်ဖက်နဲ့တစ်ဖက်အမြင်ကြည်လင်ဖို့လိုတယ်နော်မတင်ကမှုတွေဟိုယုံကြည်မှုတွေပြတ်ပုံမှုပြီးတော့ပြည့်ပြားစေနိုင်တဲ့လုပ်ငန်းတွေတော့မလုပ်ဆွေးခြင်းမှုအခုရှိနေတော့မှလေနော်ကျွန်တော်တို့မြင်တာကတော့ဒီစစ်မှန်တဲ့ရင်းချမ်းရေးကိုလိုလားရင်လက်နက်ကင်တိုင်းသားဖွဲ့တွေအားလုံးပါဝင်ဖို့လိုတယ်ဒါတစ်ချက်နော်နောက်ပြီးတော့အဲ့ဒါလိုပါဝင်နိုင်ဖို့ဆိုတဲ့နေရာမှာလည်းအဲ့ဒီ27ရာစုပင်လုံးကိုဒီဒုတိယချိန်ပင်လုံးကိုပေါ့လေအဲ့မှာအားလုံးပါဝင်နိုင်ဖို့ပါဝင်တဲ့နေရာမှာလည်းအားလုံးကတန်းတူညီတူပေါ့တင်းတိကျက်တိသဘောမျိုးဖြစ်စေခြင်းနဲ့ဥပမာ KCE ကိုလက်မမထိုးရသေးလို့ဆိုပြီးတော့မှဒါကတော့လိလာသူအနေနဲ့ပဲစသဖြင့်ပေါ့လေအဲ့ဒီလိုမျိုးထားမယ်ဆိုရင်တော့ဒါကဖြစ်နိုင်တဲ့အလားအလာမရှိဘူးလို့ကျွန်တော်မြင်တယ်
စီရဲတင်းမာနေတဲ့ရှမ်းမြောက်ဒေသနဲ့ကချင်ဘက်ဒီမှာတိုက်ပွဲကြောင့်အရသာတချို့ထိခိုက်သေးဆုံးမှုရှိသလိုထောင်ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးရှောင်နေကြရပြီးဒေသခံအရသာတချို့မှလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးအရေးယူခံရမှုတွေရှိနေတာပါဒီလိုမျိုးအရသာတွေစစ်ဘေးဒဏ်တင်နေရတဲ့အခြေအနေပေါ်နိုင်ဟန်သာကအခုလိုပြောပါတယ
်အခုကလည်းကျွန်တော်ကြားမိတဲ့လောက်ပေါ့လေမစီမဆိုင်လူတို့တွေကဒုက္ခပေးပြီးတော့လူတို့တွေပုံစံပေါ်ထပ်ပြေးနေရတဲ့အနေအထားမျိုးတွေလူတို့တွေဒုက္ခရောက်နေတဲ့နေထမ်းမျိုးတွေအဲ့ဒီပုံစံကတော့လူတို့ကိုကြက်ကြိုက်ပြီးတော့တက်ဆိုင်ရာဖွဲ့စည်းကိုပြော့ပြောင်းလာအောင်တဘောတော့နော်အဲစိတ်ပြော့လာဖိအားပေးတဲ့ပုံစံမျိုးဖြစ်နေတယ်ဆိုတလူမျိုးဒီငြိမ်းချမ်းရေးကိုတိဆောက်တဲ့နေရာမှာဖိအားပေးတဲ့နီးမဲ့ကတော့ဘလို့မှစစ်မှန်တဲ့ငြိမ်းချမ်းရေးကိုဝယ်ရနိုင်ဘူးလို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့နော်ကျွန်တော်တို့ကတော့အခုကြိုးပမ်းနေတာကတော့နိုင်ငံလုံးပြစ်ခတ်ရဆဲရေးကနေပြီးတော့မှငြိမ်းချမ်းရေးကိုတိဆောက်ဖို့ဟိုတုံးလေးဖွဲ့လောက်ကိုခြံထားလိုက်ရင်အဲ့ဒီကွင်းမှာတော့ဆက်လက်ပြီးတော့မှဆူညံနေအောင်ပဲလေတိုက်ပွဲတွေဖြစ်နေအောင်ပဲဒါဆိုတော့အတိတ်ကမရှိဘူးလို့ကျွန်တော်အခုကြိုးပမ်းနေတာကတော့နိုင်ငံလုံးပြစ်ခတ်ရဆဲရေးနဲ့ငြိမ်းချမ်းရေးဆိုတော့သူတို့ကိုခြံထားရင်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကတော့ဘလို့မှမရနိုင်ဘူး
တိုက်ပွဲတွေကြားအခုလိုမျိုးအရသာတေဆုံးမှုထိခိုက်ဒဏ်ရာရမှုတွေမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားအပြန်အလှန်ဆွဆဲမှုတွေရှိနေတဲ့အပေါ် TLL ပြောခွင့်ရကအခုလိုတုံ့ပြန်ပါတယ
်အဓိကတော့လူထုကပူပြီးတည်တာပေါ့နော်လူထုဒေတာခံမိကြည့်လို့ရှင်တော့အကုန်တည်တယ်ဒီအရသာတွေဖားစီစစ်စစ်လာတော့ဒီမနေ့ကလည်းကျွန်တော်ဒီနမ်ခမ်းဆယ်လာနာမှာလည်းဒီဒီတုံးလေးလောက်ဝေးမှဝေးနောက်သွားတယ်အဲ့လိုမျိုးတွေလည်းရှိတယ်အခြားဆိုပြောရဒီလက်နက်ကြီးတွေနော်ဒီလေကြီးတွေနဲ့ဟိုပစ်ခတ်တာလည်းရှိတယ်
အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေပေါ်ပြည်လဲအောင်ညှိနှိုင်းနိုင်ဖို့မြမစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးနေကြတယ်လို့ တိုင်းရင်းသားလက်နက်ကိုင်အနေနဲ့မြန်မာတပ်မတော်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အတွက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ယူဆွေးနွေးခဲ့ကြသလိုလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြနိုင်မှုနိုင်ငံတော်၏တိုင်းပင်ခံပုဂ္ဂိုလ်နဲ့လည်းရှေ့သတင်းပတ်ထဲတွေ့ဆုံကြဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်။